မေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာဖွင့်လှစ်ထားတဲ့ပုဂ္ဂလိကရှင်းနေအဖွဲ့အစည်းတစ်ခုဖြစ်တဲ့ Williams and Connolly ကကမ္ဘောဇာပင်ရဲ့အကျိုးဆောင်ဖြစ်ဆောင်ရွက်ဖို့ဩဂုတ်လ23ရက်နေ့ရက်စွဲနဲ့သဘောတူညီချက်စာချုပ်ကိုအမေရိကန်သတင်းဌာနတို့မှဖော်ပြခဲ့ပါတယ်။အဲ့ဒီစာချုပ်ထဲမှာတော့မကြာခင်ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂအစီရင်ခံစာကြောင့်ကမ္ဘောဇာပင်ကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူခဲ့မယ်ဆိုရင်ဥပဒေအရခုခံကာကွယ်ဖို့ဖြစ်တယ်လို့ဖော်ပြထားပါတယ်။ Williams and Connolly ကနေကမ္ဘောဇာပင်ရဲ့ CEO ဖြစ်တဲ့ Michael Dinormosi ပေးပို့ခဲ့တဲ့စာရင်းမှာအကျိုးဆောင်ကဖြစ်ဆက်ဆခြင်းအမေရိကန်ဒေါ်လာ25,000ပေးဖို့အပါအဝင်အခြားသဘောတူညီမှုတွေကိုဖော်ပြထားပါတယ်။အခုလိုငားရမ်းလိုက်တာနဲ့ပတ်သက်လို့ကမ္ဘောဇာဘဏ်ကရော Williams and Connolly ဘက်ကရောလက်ချက်ပေးဖို့ VOE ကဆက်သွယ်နည်းမြန်းရမှာတုံ့ပြန်မှုမရခဲ့ပါဘူး။အမေရိကန်ရှင်းနေအဖွဲ့အစည်းတစ်ခုကကမ္ဘောဇာဘဏ်ကသူတို့ဥပဒေအကျိုးဆောင်ဖြစ်ငားရမ်းလိုက်မှုဟာဩဂုတ်လဇန်ပိုင်းကမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်လက်ရှာဖွေရေးမစ်ရှင်ကအစီအစဉ်စာထုတ်ပြန်ခဲ့ပြီးတဲ့နောက်အမေရိကန်အပါအဝင်နိုင်ငံတကာအစိုးရတွေဘက်ကပြင်းပြင်းထန်ထန်တုံ့ပြန်အရေးယူလာမှာကိုသူတို့အတွင်းပိုင်းမှာစိုးရိမ်ထိနေနေရဆိုတာမြင်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ကမ္ဘောဇာဘဏ်အနေနဲ့နိုင်ငံတကာအတိုင်းဝိုင်းမှာလေးစားယုံကြည်မှုကိုရထားခဲ့တယ်လို့လည်းဆိုပါတယ်။ကမ္ဘောဇာဘဏ်ကငှားလိုက်တဲ့အမေရိကန်ရှင်းနေအဖွဲ့အစည်းအနေနဲ့အခြားတာဝန်တွေဖြစ်လွတ်တော်နဲ့သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့ဝင်တွေကိုချီးကပ်စည်းရုံးဖို့သတင်းမီဒီယာတွေနဲ့ဆက်ဆံဖို့စတဲ့လူထုဆက်ဆံရေးကိစ္စရပ်တွေလည်းပါဝင်တယ်လို့ဆိုပါတယ်။အခုလိုကမ္ဘောဇာဘဏ်ကတုံ့ပြန်ဆောင်ရွက်လာတဲ့နဲ့ပတ်သက်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ဖွဲ့အာရှရေးရာတာဝန်ခံ John Sipton ကသူ့ရဲ့အမြင်ကို VOE ကိုအခုလိုပြောပါတယ်။
Well, instead of paying money,The lobbyists, companies should be doing is telling the Burmese military.
အမေရိကန်ရှင်းနေအဖွဲ့အစည်းကိုပတ်စံတွေနဲ့ငှားပြီးလော်ဘီလုပ်ခိုင်းမဲ့အစားအဲ့ဒီဘဏ်အနေနဲ့မြန်မာစစ်တပ်ကိုအခုလိုပြောတင်ပါတယ်။ပြစ်မှတ်ထားပိတ်ဆို့အရေးယူရတဲ့အကြောင်းရင်းကကုလသမဂ္ဂကပြဋ္ဌာန်းထားတဲ့နိုင်ငံတကာနီးဥပဒေစနစ်တွေနဲ့အညီပူးပေါင်းဆောင်ရွက်ဖို့စစ်တပ်ကငြင်းဆန်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ပိတ်ဆို့အရေးယူမှုကိုရှောင်ရှားဖို့အကောင်းဆုံးနည်းလမ်းကတော့ကုလသမဂ္ဂနဲ့စစ်တပ်ကစတင်ပြီးပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။ဒီကိမ်းပြည်နယ်တွေကိုစုံစမ်းစစ်ဆေးမှုတွေတွားရောက်ခွင့်ပြုပြီးနောက်ပြီးတော့ကချင်ရှမ်းနဲ့ကရင်ပြည်နယ်တွေကိုလည်းတွားရောက်ခွင့်ပြုဖို့ဖြစ်ပါတယ
်။ကုလသမဂ္ဂအစီရင်ခံစာအတိုင်းမြန်မာစစ်တပ်နဲ့ဗန်နီလန်းနဲ့မဆိုဆက်ဆက်ပတ်သက်နေတဲ့ဆိုရင်အဲ့ဒီဗန်တွေကုမ္ပဏီတွေအနေနဲ့ပိတ်ဆို့အရေးယူမှုတွေကြုံရနိုင်တယ်ဆိုတဲ့အချက်ကိုအမှန်တကယ်စိုးရိမ်တင်တယ်လို့လည်း John Sipton ကဆိုပါတယ်
။ It's very important thatThe international community pay attention to the economic.
မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးအမြတ်တွေကိုနိုင်ငံတကာအတိုင်းဝိုင်းကအာရုံစိုက်စောင့်ကြည့်လာတာအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့လွန်ခဲ့တဲ့နှစ်နှစ်ကရင်းညာတွေအပေါ်အကြမ်းဖက်နှိပ်စက်မှုတွေခြေခြေပြင်းပြင်းရှိခဲ့တဲ့အပေါ်ပုံမှန်တန်တမန်ရေးရဖိအားပေးမှုတွေဟာအလုံးမဖြစ်ခဲ့ပါဘူး။အခုတော့စစ်တပ်ရဲ့တုံ့ပြန်ဆောင်ရွက်မှုကိုရဖို့ဆိုရင်သူတို့ရဲ့စီးပွားရေးအကျိုးအမြတ်တွေအခွန်ဝင်ငွေတွေကုမ္ပဏီတွေဘဏ်တွေအပါအဝင်သူတို့နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူခြင်းအဖြစ်ထိရောက်မှုရှိတယ်ဆိုတာလူတွေကသိလာပါပြီ။နောက်တစ်ဆင့်ကသူတို့နဲ့ပူးပေါင်းလှုပ်ဆောင်နေသူတွေကိုပါပြစ်မှတ်ထားပိတ်ဆို့အရေးယူတာစင်ကာပူအပါအဝင်အခြားနေရာတွေမှာဘဏ်အကောင့်တွေဖွင့်ထားတဲ့အခါပုံပြီးအခက်အခဲတွေဖြစ်အောင်လုပ်တာစတာတွေဆက်ပြီးလှုပ်ဆောင်မယ်ဆိုရင်ထိရောက်မှုတွေရှိလာမှာပါ။အဲဒီကကြာမှစစ်တပ်အနေနဲ့သူတို့ဘာလုပ်ခဲ့လဲသူတို့ဘာလုပ်နေလဲဆိုတာနှစ်ခါပြန်စဉ်းစားလာမှာဖြစ်ပါတယ်။
2019ဩဂုတ်လ5ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာတည်ထောင်လွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးမစ်ရှင်ရဲ့မြန်မာတက်မတော်ရဲ့စီးပွားရေးအကျိုးအမြတ်များဆိုတဲ့အစီရင်ခံစာမှာ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစတင်ပြီးရဲသတင်းပတ်အနေနဲ့ကြားမြန်မာနိုင်ငံကကုမ္ပဏီတွေနဲ့အဖွဲ့အစည်းပေါင်း45ခုဟာစစ်တပ်ကိုဒေါ်လာ10တန်းကျော်လှူခဲ့ကြောင်းအသေးစိတ်ဖော်ပြခဲ့ပါတယ်။ဒါအပြင်တက်မတော်နဲ့နှိစက်တဲ့ခိုးနီကုမ္ပဏီတွေဟာရိုဟင်ဂျာတွေရဲ့ဇာတိတပ်တွေကလက္ခဏာတွေပျောက်ပြက်စေဖို့အဲ့ဒီရခိုင်မြောက်ပိုင်းဒေသကိုပုံစံအစ်စ်ဖော်ဆောင်ရေးရည်မှန်းထားတဲ့စစ်တပ်ရဲ့စံဒဖြည့်ဆည်းတဲ့အနေနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးစီမံကိန်းဆိုပြီးငွေကြေးထောက်ပံ့ခဲ့တယ်လို့ထောက်ပြထားပါတယ်။အဲ့ဒီစီမံကိန်းမှာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်တလျှောက်ချန်စီယိုကာယံဘူငွေကြေးထောက်ပံ့ခဲ့တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ကမ္ဘောဇာအုပ်စု KPC နဲ့ Max မြန်မာတို့ကိုနာမည်နဲ့တကွဖော်ပြခဲ့ပါတယ်။ Max မြန်မာကုမ္ပဏီကတော့ဒီအစီရင်ခံစာပါအချက်နဲ့ပတ်သက်လို့ညှင်းဆိုကန့်ကွက်ထားပါရှင်။